အီရန်နိုင်ငံမှာအစွန်းရောက်အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဆိုပြီးဆွဆွဲခံထားရတဲ့အမျိုးသား38ဦးကိုမနေ့တောက်ကြနေ့မှာအာဏာပိုင်တွေကကွပ်မျက်လိုက်ပါတယ်။အခုလိုအစုလိုက်ပြုံလိုက်ကွပ်မျက်ခဲ့တဲ့အီရတ်တရားစီရင်မှုကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာအဆင့်နဲ့တာဝန်ရှိသူတွေကပြစ်တင်ရှုံချလိုက်ပါတယ်။လူပေါင်း40နီးပါးကိုတခါတည်းကွပ်မျက်လိုက်တဲ့လုပ်ရက်အပေါ်ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကအံ့ဩတုန်လှုပ်ပြီးစိတ်ပျက်ခဲ့ကြတာပါ။အခုလိုကွပ်မျက်မှုနဲ့ပတ်သက်လို့သူတို့ကြိုတင်မသိခဲ့ရဘူးလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီး Liz Thurcell က VOA ကိုပြောပါတယ်။အီရတ်နိုင်ငံရဲ့တရားစီရင်မှုစနစ်ဟာအလွန်ကိုချွန်းရင်းအားနည်းနေပြီးကွပ်မျက်ခံလိုက်ရတဲ့အမျိုးသား38ဦးအနေနဲ့မျှတတဲ့စီရင်မှုရခဲ့သလားဆိုတာတန်တရာဖြစ်စရာရှိကြောင်း Thurcell ကဆိုပါတယ်။ဒါ့အပြင်တေးတန်ချမှတ်ခံရတဲ့လူတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေသိရဖို့2015ခုနှစ်ခေတ်ကအီရတ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေအီရတ်တရားရေးဝန်ကြီးကိုအကြိမ်ကြိမ်မေးမြန်းစုံစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုအနည်းငယ်ပဲရခဲ့တယ်လို့သူကပြောပါရယ်ကုလသမဂ္ဂအနေနဲ့အစင်းအတိအကျမရသေးပေမဲ့လက်ရှိကွပ်မျက်ခံရဖို့စောင့်ဆိုင်းနေရတဲ့အမျိုးသားပေါင်း1200လောက်ရှိမယ်လို့ခန့်မှန်းထားတယ်လို့သူကဆိုပါရယ်ရှင်